Welcome to the Voice of America in Burmese.
ရှင်လန်းချမ်းမြေကြပါစေ VO American တန်မြန်မာပိုင်းရဲ့2023ခုအောက်တိုဘာလ23ရက်အင်္ဂါနေ့မနေ့ကင်းအတန်လွင့်အစည်းအဝေးတွေကိုမြို့တော် Washington DC ကနေပြီးတော့ line to meter 3040 48အပြင် VO ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်လွန်မှာအခုမနေ့ကင်းစီစဉ်ကိုတင်ဆက်မှာပါ
မင်္ဂလာမနေ့ကင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ဒီနောက်ခရှိုကီတည်ဆုံမှုနဲ့ပတ်သက်လို့အခုချိန်ထိရရှိထားတဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းသမ္မတထရန့်ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုကုလသမဂ္ဂအထူးကိုယ်စားလှယ်ဒီကနေ့တင်ပြကြမှာဖြစ်ပါတယ်စစ်တွေရင်းနှီးစီမံကိန်းနဲ့ဆက်တဲ့သဘောတူညီချက်အိန္ဒိယနဲ့မြန်မာအကြားလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူတင်ပြပေးတော့မှာပါခင
်ဗျဟုတ်ပါခင်ဗျအဲ့လိုသတင်းတွေနားဆင်ရအပြီးကြားမယ်ထဲမှာဆိုရင်တော့
The basic point isthat our bodies on the ground including the UN refugee agency do not believe the conditions on the ground
and agar kulamaka twin mu chou ye twae bet pyo kwin ya poko ka ne pi lo rohingya ri ne ye pyan ye sin thit ma phit thi de chang pyo kha da ba di chang pyin myama naingan lu khwin san ya sin khan sa ri ko le kulamaka ma di ye pai ne twin tin pya ja lo ma so de chang myama sit tat ne kachin tat twi tai pwae ri that phit pya mi so de chang ne sorry တရင်သမားအသက်ခံမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းလိုက်တဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်စီးပွားရေးနဲ့သုတဆုံလင်းအမေရိကန်တခွင်းလေးကိုတင်ဆက်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာတရင်တွေကိုကိုယ်စုံဝင်နိုင်တဲ့တော်ခင်မျိုးဆက်တို့ကကြီးညာကြပါလိမ့်မယ်ခင်ဗျာ
။ Sorry တရင်တော်ဂျမားခါရှိုဂီတည်ဆုံမှုနဲ့ပတ်သက်လို့အခုအချိန်ထိရရှိထားတဲ့ဖြေရှင်းချက်တွေပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အလုံးစုံသိရှိနိုင်တဲ့အကြည့်ဆောင်ရွက်တော့မှာဖြစ်ကြောင်းသမ္မတထရမ့်ကသတင်းတောက်တီကိုတနင်္လာနေ့ကအင်ဗီရိုမှာပြောကြားလိုက်ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့ဆော်ရီရဲ့ရင်းနှီးမြှုပ်နှံမှုတွေကိုတော့အဆုံးရှုံးမခံလို့ဘူးလို့သမ္မတထရမ့်ကပြောပါတယ်ခါရှိုဂီတည်သွားပြီးတဲ့နောက်ဆော်ရီအင်ရှင်ဆာမင်းသားမိုဟာမက်ဘင်ဆာမန်နဲ့စကားပြောခဲ့ပြီးဖြစ်ကြောင်းသတင်းတောက်တည်ဆုံမှုအတွက်ဆော်ရီအာရေဗီယာနဲ့တူရကီနိုင်ငံနေမှာတွားရောက်ဆုံဆန်းနေကြတဲ့အမေရိကန်ဆုံဆန်းရေးအဖွဲ့အင်္ဂါနေ့မှာပြန်လာပြီးရင်အခြေအနေအသေးစိတ်ကိုသူ့အနေနဲ့သိရှိမှာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။တရားဖြစ်ပေါ်မှုတစ်ခုမှာတော့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူချင်းဟာဆော်ရီအရှိစာမင်းသားနဲ့မြို့တော်ရီယာမှာတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။သူတို့နှစ်ဦးတွေ့ရှိကြောင်းဆော်ရီနိုင်ငံသားရဲ့ရုံးရဲ့ Twitter လူမှုကွန်ရက်မှာတင်ထားတာဖြစ်ပါတယ်။အင်္ဂါနေ့မှာဆော်ရီအာရေဗျနိုင်ငံမှာစတင်ကျင်းပမဲ့နိုင်ငံတကာယင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံတက်မဲ့အစီအစဉ်ကိုဝန်ကြီးမနူချင်းကဖြစ်လိုက်ပေမဲ့အကြံဖက်မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အင်ရှိဇာမင်းသားနဲ့တွေ့ဆုံမယ်လို့ပြောပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့မှာရှိတဲ့ Sorry Council ရုံးမှာရိုက်ထားတဲ့ CCTV မှတ်တမ်းဗီဒီယိုတွေအရသတင်းတောက်ဂျမတ်ခါရှိုဂီနဲ့ဝတ်ဆုံတူဝတ်ဆင်ထားတဲ့ Sorry ထောက်လိုင်းရေးတအုပ်ကအောက်တိုဘာလရဲ့နေ့မှာ Council ရုံးထဲကထွက်သွားခဲ့ကြောင်းတွေ့ရှိခဲ့ရတာကြောင့်သတင်းတောက်ခါရှိုဂီကိုလုံခြံတပ်ဖြတ်ဖို့ Sorry အစိုးရဘက်ကချိုးတင်ပြင်ဆင်ခဲ့ပြီးသူတကယ်မသေးပဲ Council ရုံးထဲကထွက်သွားတယ်ဆိုတာကိုပြနိုင်ဖို့အတွက်ပါချိုးတင်စီစဉ်ခဲ့တယ်လို့ယူဆနေကြပါတယ်
ကမ္ဘာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့အမေရိကန်တို့ကြား1989ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးအပြန်အလှန်အပြစ်တင်နေကြချိန်မှာဒီသဘောတူညီချက်အကောင့်ထဲဖော်ရင်းနဲ့ပတ်သက်ပြီးရုရှားကဆက်လုပ်ဖို့စဉ်းစားခြင်းကြောင့်တနင်္လာနေ့မှာအရေးယောင်တွေပြသခဲ့ပါတယ်ဒီသဘောတူညီချက်အတွက်ရုရှားဘက်ကပူးတွဲလှုံ့ဆော်မှုအသင့်ဖြစ်နေကြောင်းတနင်္လာနေ့အမေရိကန်မျိုးသားလုံခြုံရေးအချံပေး John Bolton နဲ့မော်စကိုမြို့တော်မှာတွေ့ဆုံစဉ်အတွင်းရုရှားလုံခြုံရေးကောင်စီဥက္ကဋ္ဌနီကိုလိုင်းပက်ထရူရှက်ကနေပြောကြားခဲ့တာပါမစ္စတာဘိုလ်တန်ကတော့တကယ်လို့တလက်ပြည့်နျူကလ িয়ার လက်နက်သဘောတူစာချုပ်နဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်နေမယ်ဆိုရင်ရုရှားကိုပြစ်မှတ်ထားပြီးဥရောပမှာဒုံးလက်နက်တွေချထားဖို့အမေရိကန်ဘက်ကဘာဆုံးဖြတ်ချက်ကိုမှမချသေးရဘူးလို့ပြောပါတယ်ရုရှားနဲ့အမေရိကန်နှစ်နိုင်ငံကြားကီလိုမီတာ900ကနေ9000ထိမြေပြင်ကနေပစ်ခတ်နေတဲ့နျူကလ িয়ার ဒုံးကျည်လက်နက်တွေစမ်းသပ်တာထောက်လုပ်တာနဲ့စုဆောင်းတာကိုတားမြစ်ထားတဲ့သဘောတူစာချုပ်ချုပ်ဆိုထားမှုကနေနှုတ်ထွက်ခြင်းလေလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနှစ်ရက်ကြာမှာပဲအခုလိုဆွေးနွေးခဲ့ကြတာပါရုရှားကသဘောတူညီချက်ကိုချိုးဖောက်ပြီးတော့ဒုံးကျည်စမ်းသပ်မှုတွေနဲ့တိစောက်မှုတွေလုပ်နေတယ်လို့ထရမ့်ကဆွဆွဲခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒမစ်ထရီပက်စကော့ကတော့အမေရိကန်ဘက်ကအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်မှုကကမ္ဘာကြီးအတွက်ပိုအငြင်းကြီးတယ်လို့ပြောကြလိုက်ပြီးအမေရိကန်ရဲ့ဆွဆွဲချက်ကမမှန်ဘူးလို့ပြောပါတယ
်အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာနေတဲ့ရွှေပြောင်းနေထိုင်သူတွေကိုကောက်မွန်စွာဟန်တားနိုင်ခြင်းမရှိတဲ့အတွက်အမေရိကတိုက် 11 ကတမ်းပြည်တွေကိုပေးနေတဲ့အကူအညီတွေဖြတ်တောက်တာဒါမှမဟုတ်တိတိကျကျ short ချပစ်တာတွေစတင်လှုပ်ဆောင်တော့မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ် ဂွတ်တီမာလာဟွန်ဒူရပ်စ်နဲ့အယ်ဆာဗေဒိုနိုင်ငံတွေကိုအမေရိကန်ကငွေတွေအများကြီးပေးထားကြောင်းနိုင်ငံခြားအကူအညီအဖြစ်နဲ့နှစ်စည်ထောက်ပံ့ပေးနေတဲ့အကြောင်းဒါပေမဲ့သူတို့ဘက်ကအမေရိကန်ပြည်ထောင်စုအတွက်ဘာမှလုပ်မပေးတဲ့အကြောင်းဒေါ်လာတန်ပေါင်းများစွာနှစ်စင်ပေးနေပေမဲ့တခြားနိုင်ငံတွေအတွက်လုပ်ပေးပြီးအမေရိကန်အတွက်ဘာမှလုပ်ပေးခြင်းမရှိကြောင်းသမ္မတထရန့်ကတင်းနေလာနေမှာသတင်းတောက်တွေကိုပြောပါလေဟွန်ဒူရပ်စ်နိုင်ငံသားအများစုပါဝင်တဲ့ရွှေပြောင်းနေထိုင်လူသူတွေဟာသူတို့အဆိုတင်းကြီးခံလို့မရနိုင်တဲ့အကြမ်းဖက်မှုတွေနဲ့ဆင်းရဲနွမ်းပါမှုတွေကြောင့်အမေရိကန်ပြည်ထောင်စုဘက်ကဥတီပြီးထွက်လာနေကြတာမှာတင်းငွေနေညကမက္ကဆီကိုနိုင်ငံတောင်ပိုင်းတပချူလာမြို့ကိုရောက်လာကြပြီလို့ဆိုပါတယ်အခုလာနေကြတဲ့လူအထက်မှာရာဇဝတ်သားတွေနဲ့အရှေ့လက်ပိုင်းဒေသကလူတွေပါပါဝင်နေတာကြောင့်ဒါကိုအမျိုးသားအရေးပေါ်အခြေအနေဖြစ်သတ်မှတ်ပြီးနေစလုံကြုံရေးတပ်ဖွဲ့နဲ့စစ်တပ်ကိုအရေးပေါ်သတိပေးချက်ထုတ်ပြန်ထားကြောင်းလူမှုကြည့်ကြရေးဆိုင်ရာဥပဒေကိုလည်းပြင်ဆင်ဖို့လိုအပ်နေပြီဖြစ်ကြောင်းသမ္မတထရန့်ကတနင်္လာနေ့အစောပိုင်းမှာ Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံဟီရတ်ခရမ်မှာတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်အတွင်းနေတိုးတပ်သားတို့တေဆုံးခဲ့ပြီး2ဦးဒဏ်ရာရတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကပြောပါတယ်။နေတိုးဦးဆောင်တဲ့Resolute Support အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ကနူးအစင်ခန်းစားရေးအရာဒီတိုက်ခိုက်မှုကိုအာဖဂန်လုံခြုံရေးတပ်ဖွဲ့ကတပ်သားတယောက်ကလုပ်တာလို့သိရကြောင်းဖော်ပြထားတာပါ။တာလီဘန်တွေကတော့တိုက်ခိုက်သူကအာဖဂန်လုံခြုံရေးတပ်ထဲထုတ်ပေါက်ဝင်ရောက်နေတယ်သူတို့ရဲ့အဖွဲ့သားတအုပ်ဖြစ်တယ်လို့ပြောပါတယ်။တချိန်ထဲမှာပဲ American စစ်တပ်ကလည်းပြီးခဲ့တဲ့သတင်းပတ်တုန်းကအာဖဂန်နစ္စတန်ကတိုက်ခိုက်မှုတစ်ခုမှာဒဏ်ရာပြင်းထန်စွာရခဲ့တဲ့ဩဇာကြီးတဲ့အာဖဂန်ရဲချုပ်နဲ့အတူ American 2ဦးပါဒဏ်ရာရခဲ့ပြီးတအုပ်ကသူတို့ရဲ့ဗိုလ်မှူးချုပ်ကဖြစ်တယ်လို့အတည်ပြုပါတယ်။နေတိုးမဟာမိတ်တိုင်းအာဖဂန်ဆန်အကြီးအကဲဖြစ်တဲ့ဗိုလ်မှူးချုပ်ဂျက်ဖရီစမိုင်လီဟာတနက်နေ့အပြစ်ခံရတာပါ။အာဖဂန်ဆန်ထိတ်တန့်နေတိုးတပ်မှုကြီးဗိုလ်ချုပ်ကြီးစကော့မင်လန်နဲ့ဆွေးနွေးပွဲပြီးပြန်ထွက်မှာအရာရှိအုပ်စုကိုအာဖဂန်လုံခြုံရေးတပ်သားဝတ်ဆောင်ထားတဲ့တနက်သမားကတိုက်ခတ်ခဲ့တာပါ။ဗိုလ်ချုပ်ကြီးမင်လာဒန်ယာမရပေမဲ့အမေရိကန်တပ်အရတားတအုပ်တော့တနက်ထိမှန်ခဲ့ပါတယ်
။ VOA American တပ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9689တိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေပါခင်ဗျာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီအခါစားတွေကိုအင်္ဂါနေ့မှာကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူ့ခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှေ့မှောက်မှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ရဟင်းလီနဲ့မာဇူကီဒါရုမ်စမန်တို့အသီးသီးတင်ပြကြမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လွတ်လပ်ပြီးတရားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေသစံတော်ချိန်ညနေ3နာရီမှာတတိယကော်မတီမှာတင်ပြမှာဖြစ်ပါတယ်ရန်ဟီလီနဲ့အတူပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကလည်းရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ဆိုးဝါးလာတဲ့ဖိနှိပ်ညှဉ်းပန်းမှုဟာလူမျိုးတွေတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီရှေ့မှာတင်ပြမှာပါ။ဒါ့အပြင်ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်အလှန်ဆွေးနွေးတင်ပြကြဖို့ရှိနေပါတယ်
။အိန္ဒိယနိုင်ငံရဲ့အရှေ့မြောက်မူဝါဒအကောင့်ထဲဖော်ရေးဆိုင်ရာကလဒန်ဘက်ဆောင်စီမံကိန်းနဲ့မှာပါဝင်တဲ့ပလက်ဝါနဲ့စစ်တွေစိတ်ကန်းဆိုင်ရာလက်ပတ်ရည်နဲ့ထိန်းသိမ်းလုပ်ဖို့အတွက်စိတ်ကန်းတာဝန်ခံတဦးခန့်အရေးအတွက်အမေရိကန်နဲ့တိခတ်ပါရှင်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြား MOU နားလည်မှုစာချုပ်လွှာကိုတနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီစီမံကိန်းဟာအထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအလောက်ကန်ဖန်တီးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်ပါတယ်ဒီနားလည်မှုစာချုပ်လွှာကိုအိန္ဒိယအစိုးရဘက်ကအိန္ဒိယနိုင်ငံကြားရေးအတွင်းဝင်BJ ဂိုခာလီနဲ့မြန်မာအစိုးရဘက်ကတည်ယူပို့ဆောင်ရင်းနဲ့လမ်းပန်းဆက်သွယ်ဝင်ကြီးဌာနအမြန်အတွင်းဝင်ဦးဝင်းခန့်တို့ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးအတွင်းဝင်ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအတိုင်းနိုင်ငံပုဂ္ဂိုလ်သောဆန်းစုကြည်နဲ့ရောမြန်မာတက်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွေအတွင်းနေဆက်လုံခြုံရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဆိုင်ရာအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံစဉ်တွင်နှစ်နိုင်ငံဆက်ဆံရေးဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာပူးပေါင်းဆောင်ရွက်မှုမြင့်တင်ရတဲ့ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံရှိဒေတာများဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ကိစ္စရပ်ကိုဆွေးနွေးခဲ့တာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းအပြိုင် အဆိုင်ပိုင်ဆိုင်မှုအငင်းပွားနေတာတွေကိုရှင်းချနိုင်ရေးအတွက်ရွေပြီးတရုတ်နဲ့အာဆီယံနိုင်ငံတွေကြားရစ်တက်စည်းလေ့ကျင့်မှုကိုတနင်္လာနေ့မှာစတင်မှာဖြစ်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ဇန်ဂျန်စိတ်ကန်းကနေစစ်သည်မော်ရှိစင်စတင်ထွက်ခွာလာမှာတပ်ဖွဲ့ဝင်ထောက်နေရလိုက်ပါသွားကြောင်းတရုတ်အစိုးရပိုင်း CCTV သတင်းမှာဖော်ပြထားပါတယ်။ဒီစည်းလေ့ကျင့်မှုကိုပူတွဲဥဆောင်ကျင်းပတဲ့စင်ကာပူနိုင်ငံအပြင်ဘရူနိုင်း၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကရစ်တက်တင်မော်ရီပါဝင်ကြောင်းတရုတ်ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှားတို့ကတော့လေလာသူတွေအဖြစ်ပါဝင်ကြောင်း CCTV သတင်းမှာဖော်ပြထားပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဒေါခင်မျိုးတက်တို့ကြီးညာခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုနားဆင်ရပါတော့မယ်။မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်တဲ့အစီအစဉ်ခန်းစာတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂဒေါက်တာညီလာခံတက်တရကော်မတီရှေ့မှောက်မှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့မစ်ယန်ဟီလီနဲ့မဇူကီဒရာဆူမန်တို့ကအတူတူတင်ပြကြဖို့ရှိပါတယ်။မဇူကီဟာလူညိုရေးကောင်စီမှသူဦးဆောင်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့အစီအစဉ်ခန်းစာကိုမနေ့ပြန်ပေါ်တခုနေ့ကြာလို့ရှိရင်လည်းတင်ပြဖို့ရှိပါတယ်။နေတော့ကကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမြန်မာပြည်နဲ့ပတ်သက်တဲ့ပြောကြားမှုတွေရှိခဲ့ပါတယ်။ဒီကြောင်းမတ်အင်ဂျင်နိုင်စူးစီးတင်ပြပါလိမ့်မယ်
။ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူခွင့်ရေးနဲ့ရင်းချေးမှုဆိုင်ရာတတိယကော်မတီမှမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုဒီကနေ့အပြန်လည်ဆွေးနွေးတင်ပြဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လွတ်လပ်ပြီးတခြားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့အစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့ဒေတာစံတော်ချိန်ညနေ 3:00 မှာတတိယကော်မတီမှာတင်ပြမှာပါ။ရန်ဟီလီနဲ့အတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကလည်းရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်နှိမ်ပန်းမှုဟာလူမျိုးတုံးတပ်ဖြတ်မှုမြောက်နေကြောင်းဩဂုတ်လနောက်ပိုင်းကထုတ်ပြန်ထားတဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုတတိယကော်မတီမှတင်ပြမှာပါ။ဗုဒ္ဓဘုနှစ်မှာတော့လုံခြုံရေးကောင်စီမှာမာဇူကီဒရူစမန်ဟာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့သူတို့အဖွဲ့ပြုစုထားတဲ့အချက်အလက်တွေကိုတင်ပြဖို့ရှိပါတယ်။အခုလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလုံခြုံရေးကောင်စီကိုဖိတ်ခေါ်ပြီးဆွေးနွေးမယ့်အစီအစဉ်ကိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်တို့ကကန့်ကွက်ခဲ့ကြပေမဲ့လည်းကြံအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်၊ပြင်သစ်၊အမေရိကန်နဲ့အတူအလဲကျအဖွဲ့ဝင်နိုင်ငံ10နိုင်ငံတွေကနယ်သာလန်၊ဆွီဒင်၊ပိုလန်၊ပီရူးကူဝိတ်အိုင်ဗရီကိုစတဲ့6နိုင်ငံရဲ့ထောက်ခံမှုကြောင့်လုံခြုံရေးကောင်စီမှမြမအရေးကိုဆွေးနွေးတင်ပြဖို့ဖြစ်လာတာပါ။ဒီလိုဆွေးနွေးမဲ့အခြေအနေကိုကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြမသံအမတ်ကြီးဟောက်ဒိုဆွမ်းကလုံခြုံရေးကောင်စီကိုပြီးခဲ့တဲ့အင်္ဂါနေ့ကအကြောင်းကြားစာပေးပို့ခဲ့ပါတယ်။လူခွင့်ရေးနဲ့ဆိုင်တဲ့အကြောင်းအရာကိုလုံခြုံရေးကောင်စီအောက်မှာတိုက်ရိုက်ခေါ်ဆွေးနွေးတာဟာလုံထုံးလုံနည်းနဲ့မကိုက်ညီကြောင်းသံအမတ်ကြီးက VOE ကိုပြောပါတယ်။အောက်တိုဘာလ24ရက်ဗုဒ္ဓဘုနေ့လုံခြုံရေးကောင်စီမှာမြမအရေးဆွေးနွေးပွဲမတိုင်ခင်ဒေသစံတော်ချိန်နေ့လယ်17နာရီမှာတော့ရန်ဟီလီနဲ့မာဇူကီဒရူစမန်တို့ရဲ့ပူတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိပါတယ်။ဒီစီစဉ်တဲ့ပတ်သက်လို့မနေ့တနင်္လာနေ့ကပြုလုပ်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကအတည်ပြုပြောဆိုခဲ့ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘူဂနာရဲ့ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဆုံးခဲ့တာနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာ Fahrenheit ကအခုလိုပြောသွားပါတယ်
။ The envoy stressed that accountability and inclusive dialogue are the two pillars.
ရုပ်သားပြန်လည်သိမြင်ရေးအတွက်တာဝန်ခံမှုတာဝန်ယူမှုနဲ့သက်ဆိုင်သူအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုဟာအဓိကတောက်တိုင်နှစ်ခုဖြစ်တယ်ဆိုတာကိုအထူးကိုယ်စားလှယ်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်။ယုံကြည်စိတ်ချရတဲ့အချက်လက်ရှာဖွေရေးဟာအရေးကြီးတယ်ဆိုတာကိုလည်းအထူးကိုယ်စားလှယ်ကအလေးနဲ့ထောက်ပြခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ခွဲခြားဆက်ဆံမှုတွေအတွက်လုံးဝလက်မခံသင့်ဘူးဆိုတော့လူမှုပညာပေးလှုပ်ရှားမှုကိုဆောင်ရွက်တင်ကြောင်းတိုက်တွန်းခဲ့ပါတယ်
။ဒါပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားလက်ရှိဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုသတင်းတော်တအူမေးမြန်းရမှာတော့ Fahrenheit က
The basic point is that our bodies on the ground including
အခြေခံချက်ကရခိုင်ပြည်နယ်ကိုရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ပြန်နိုင်တဲ့အခြေအနေတွေမရှိသေးဘူးဆိုတာကိုအဲ့ဒီမှာရောက်နေတဲ့ကုလသမဂ္ဂအဖွဲ့တွေကယူဆကြတဲ့အချက်ပါပဲအဲ့ဒါကြောင့်မို့အခြေအနေတွေကိုပို့ပြီးတော့ကောင်းမွန်အောင်လှုပ်ဆောင်မှုလိုပါသေးတယ်ဒါပေမဲ့ခြေလှမ်းတချို့ယူတာကိုတွေ့ရပေမဲ့
ရင်းညာတွေနေရာရင်းပြန်နိုင်ဖို့လှုပ်ဆောင်စရာတွေအများကြီးကျန်နေသေးတယ်လို့ကျွန်တော်တို့ယူဆပါတယ
်ဒီတော့တွင်နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့ရန်ဟီလီဟာကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂတန်အမတ်ကြီးအဒမ်ဆန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့နောက်မဆုတ်ဘဲစုံစမ်းစီရင်ခံတင်ပြတဲ့ရန်ဟီလီရဲ့ဆောင်ရွက်ချက်တွေကိုဥရောပသမဂ္ဂကအပြည့်အဝထောက်ခံကြောင်းကတိပြုပြောကြားခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာဥရောပသမဂ္ဂရဲ့ Twitter အကောင့်မှာဖော်ပြထားပါတယ်။အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ဥက္ကဋ္ဌမာဇူကီဒရူးစမန်နဲ့တန်မတ်ကြီးအဒမ်ဆန်တို့တွေ့ဆုံပြီးအမြင်ချင်းဖလှယ်ခဲ့ကြကြောင်းလည်းရေးသားထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာတွေနေရရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးမြန်မာစိုးရကိုနိုင်ငံတကာတိုင်းဝိုင်းကနေပြီးတော့ဖိအားတွေဝိုင်းပေးကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ကစားဒေတာကရိုဟင်ညာဒုက္ခသည်စခန်းတွေကိုတောက်ခဲ့တဲ့တောင်နဲ့အလဲအရှိအာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဂျီဝေါ့စ်ကပြောလိုက်ပါတယ်ဒီအကြောင်းပြည်စုံတော်ခင်မျိုးသက်ကဆက်ပြောမှာပါ
ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနှစ်နှစ်အတွင်းနေရပ်ပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကိုဒီနှစ်ဆန်းဇန်နဝါရီလထဲမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အခုထိအကောင့်ထဲမပေါ်နိုင်သေးပါဘူး။ဒါအပြင်ဘင်္ဂလားဒေ့ရှ်ဖက်ကနောက်ထပ်ထွက်ပြေးလာသူတွေလည်းရှိနေတာပါ။ဒါကြောင့်ဒီကိစ္စကိုမြန်မာဘက်ကတိတ်တိတ်ချာချာကင်တွယ်လောက်အောင်နိုင်ငံတကာကနေဝိုင်းပြီးဖိအားပေးချဖို့အတွက်ကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတနင်္လာနေ့မှာတောရောက်ခဲ့တဲ့တောင်နဲ့အလေအာရှရေးရာ American Two လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကတိုက်တွန်းလိုက်ပါတယ
် that we continue to see Rohingya flee Myanmar Burma is an indication
Rohingya တွေမြန်မာနိုင်ငံကနေခုထိဆက်ပြီးထွက်ပြေးနေတာကျမတို့တွေ့နေရပါတယ်ဒါကိုကြည့်ရင်နေရရင်ပြန်ပို့ရင်းနဲ့ပတ်သက်ပြီးအလုပ်မဖြစ်သေးဘူးဆိုတာကိုပြနေပါတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ Rohingya တွေရဲ့ရပိုင်ခွင့်တွေကိုအသိမှပြုဖို့နဲ့ကိုနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေငင်းကြလုံခြုံစွာနေနိုင်ဖို့တွေလှုပ်ဆောင်ပေးရမယ်အစိုးရရဲ့တာဝန်ကိုယူလာစေဖို့နိုင်ငံတကာအသံဝန်အားလုံးကဆက်ပြီးဖိအားပေးဖို့လိုအပ်နေတယ်လို့ကျွန်မထင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာလ20ကနေ23ရက်နေ့ထိတွားရောက်နေတဲ့ American Two လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ရဲ့ Keys အတွင်းရိုဟင်ဂျာဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တာပါ။တိမ့်နေချီတဲ့ရိုဟင်ဂျာတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်တွေမြန်မာနိုင်ငံပြန်ရေးအတွက်ကြိုးပမ်းနေမှုကိုကျေးဇူးတင်ကြောင်းနဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရကခိုင်ခိုင်မာမာထောက်ခံကြောင်းပြောပါတယ
်။ The United States very strongly supports the rights of the Rohingya people to return.
ရိုဟင်ဂျာတွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်ခွင့်ရရေးအတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။ဒါ့အပြင်သူတို့တွေနိုင်ငံသားဖြစ်ခွင့်ရပြီးသူတို့နေရာရင်းမြန်မာနိုင်ငံမှာကောင်းကောင်းမွန်မွန်နေထိုင်ခွင့်ရဖို့လိုပါတယ်။ရိုဟင်ဂျာတွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်နိုင်ရေးအတွက်နီလန်တွေရှာဖွေနေချိန်မှာကျမတို့ကဘင်္ဂလားဒေ့ရှ်အစိုးရနဲ့တူရိုဟင်ဂျာတွေအတွက်ရည်တည်ဖို့လိုအပ်ပါတယ်။ရိုဟင်ဂျာတွေစွန့်ခွာထွက်ပြေးလာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ပြန်တဲ့အချိန်ကျရင်ကောင်းမွန်တဲ့ဝန်ကျင်နဲ့အခြေအနေတွေရှိလာအောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပါဝင်မှုတွေ၊ကူညီမှုတွေကိုခွင့်ပြုဖို့မြန်မာအစိုးရနဲ့တိုက်ရိုက်တွေ့ဆုံပြီးလှုပ်ဆောင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ
်။အောက်တိုဘာလ18ရက်ကနေ20ရက်နေ့အထိဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မှာကျင်းပတဲ့12ကြိမ်မြောက် ESEM အာရှဥရောပ52နိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မာမုဒ်အလီကရိုဟင်ဂျာဒုက္ခသည်တွေက8000ကိုမကြာခင်မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့နိုင်မယ်လို့မျှော်လင့်ကြောင်းတောက်ကြနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြည့်ရထားတဲ့စည်ရင်တွေဟာပြည့်စုံမှုမရှိကြောင်းနဲ့လောလောဆယ်မှာ9000ကိုသာစီစဉ်နိုင်သေးကြောင်းအကြောင်းပြန်ထားတယ်လို့မြန်မာအစိုးရတာဝန်ရှိသူတူက VOA ကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဆွေးနွေးမှုတွေရှိနေပေမဲ့အခုလိုမပြေလည်မှုတွေဆက်ပြီးရှိနေတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းမြန်မာအစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံပြီးရိုဟင်ဂျာတွေနေရာရင်းပြန်နိုင်ရေးအတွက်ဘာတွေလိုအပ်နေလဲဆိုတာသိအောင်လုပ်ဖို့လိုအပ်တယ်လို့လည်း American Two လက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells ကထောက်ပြပါတယ
် I think that the international community will continue to engage the government of Burma
ရင်းကြွေးကုန်တဲ့ခါရှိနေနေရာရင်းပြန်နိုင်အောင်လုပ်ဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိအောင်နိုင်ငံတကာအသိုင်းအဝန်းကမြန်မာအစိုးရနဲ့ဆက်လက်ပြီးခီးတွေ့ဆက်ဆံဖို့လိုအပ်တယ်လို့ကျွန်မထင်ပါတယ်ဒီခြေလှမ်းတွေကိုမြန်မာအစိုးရကမယူဘူးဆိုရင် Kulung, you read where people la me, so you'd we go, Tapia, and I may, Nilan, we go. Tomorrow, Suyaga, Sally, Shapui, Dama, Pibari.
Ruinjari, Tani, Pianai, Dre, Bubon, Samyapo, Yama, Suaga, Gula Damaga, a point a coup pite, Gula Damaga, Doka, the Nelson, Mahamijio, UNHCR, Gula Damaga, Pompui, a season, UNDP Rune, Nalemu, Sajanlo, Lemma, Yito Taraba, Eddie Napuera, Dawan Shidure, Ha, Budi Rone, Mondoga. ကျေးရွာ၂၃ရက်ကိုစက်တင်ဘာလမှာတစ်ချိန်အောက်တိုဘာလဆန်းမှာတစ်ချိန်တောရောက်ဆန်းစစ်ခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝန်းတွေကြားမှာတော့တိုးတက်မှုတွေရှိတာကိုတွေ့လာရကြောင်းပြောဆိုခဲ့ကြပါတယ်ဒီလကုန်မှာတော့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်တွေစစ်စစ်လ
kitchen, tapori, tapori, picabido, bomo, mune, nam cone, omienda, giuariga, yodarchugu, mimataka, pansigivare, kia inemima, asua, jama, yetani, the sunibori, pian sabu, the water to her, so made a tapori, machakana, pipore, kisa, the taganigo, pansimu, the gale, shinira, ninja, longazing, no shepchen, they look at chin, ninja, chuzoniga, pyojawa, dija, few is in out, nanko, in sapiovali, eh?
အောက်တိုဘာလ19ရက်နေ့တုန်းကကရင်အင်းနဲ့တတ်မလို့တို့ကြတိုက်ပွဲဖြစ်ပွားခဲ့ပြီးပမောမြို့နယ်ရွာသားတချို့ကိုတတ်မလို့ဘက်ကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့နန်ခုတ်ရွာသားလူကခုလိုပြောပါတယ်။အောင်းသွားတာကအကုန်လုံးကအဲရောက်ကြတော့ရှိတယ်ဗျာ။အဲရောက်ကြတဲ့မှာကျွန်တော်တို့စီးရဲ့တီးကြရလာကလေးရောက်။ဂျန်နဲ့6ရောက်ကကြတော့ဒီစကိုင်းတိုင်းဘက်ကနေနောက်ခုတ်ကျေးရွာကိုသူကပြောင်းမှုခြံ အချောင်းချားရေလို့တီးရတယ်ဖန်းခံရတာဆက်ပိုးရနေပေါ့လုတ်ပေးမယ်လို့ပြောတာမနေတော့ပါဘူးအဖန်းစီကရွာသားတွေမနေ့ကပြန်လဲလွတ်လာပြီလို့တခြားဒေသခံသူကပြောပါတယ်အချင်းပြည်နယ်တွင်တမတော်နဲ့တရားရေးချစိုက်ပွဲတွေမကြာခဏဖြစ်ပွားလို့ရှိပါတယ်စိုက်ပွဲတွေကြောင့်ယုံကြည်မှုပြည့်ဝင်ပြီးရင်းချရေးလုပ်ငန်းစဉ်တွေထိခိုက်လာနေတယ်လို့ကချင်းရင်းချရေးကျူးတော်ဆောင်ဖွဲ့ကဦးဆောင်အောင်ကပြောပါတယ်ကျ
ရင်းချမ်းရဲ့ဆက်လက်ပြလှုပ်လို့ရပြည့်ရလဲလှုပ်လို့ရတာဖြစ်တဲ့အတွက်ကြောင့်ပြတဲ့ဘွေးမဖြစ်ပေါ်တော့အများနဲ့နှစ်ဖက်စလုံးကိုပဲကြိုးနေတာပါဘုရားအဲ့ဒါမှာတစ်ဖက်ကအောက်ချက်လာရင်တော့တိုက်ပွဲတွေဆက်ဖြစ်ဖြစ်လာတဲ့ခါကျတော့ရင်းချမ်းရဲ့အတွက်ပဲအနောက်ချက်တဲ့အများသာရှိတဲ့အများဖြစ်နေရတယ်ဒီကတဲ့အော်တိုဘားလ9ရက်နေ့ကလည်းအစိုးရရင်းချမ်းရေးကိုယ်စားလှယ်ဖွ
ကျွန်တော်ငန်းစင်တို့ကိုပေါ်ဆောင်လုပ်ကန်နေတာဟာအားရဆရာနေထားမသွေးရသေးဘူးလို့ကရှင်ညင်းချရေးကျိုးတော်ဆောင်ဖွဲ့ကဥဆောင်အောင်ကဆက်ပြောပါတယ်လက်တွေ့ပေါ်ဆောင်မှုမှာအားနေတယ်အတူရနဲ့တံတောနဲ့ပေါ်ဆောင်မှုလည်းအားနေနေတယ်ဆွဲခါကြောင့်မရက်တယ်လို့လည်းအဲ့ဒီပုံမှာလည်းယူကြည့်မှုတိုင်းတာတစ်ခုရှိရနေတယ်ဒီအပြင်းမရက်တဲ့လူတွေရဲ့ပုံမှာဆက်ဆံတဲ့အနေထားတွေညင်းဆက်ဆံတ
ပါရင်ဒီမောအမိမိလာတာဆက်လို့နေဆန်းနေတဲ့အခါကျတော့အာမရတာစံသွားပေါ်တော့နည်းနည်းအားစိတ်မှာပဲပမောမြို့နဲ့နန်ခုံးနဲ့အောင်မြင်တာကြည့်ရသားတွေကရွာသားတွေကိုဖန်စီခဲ့တဲ့လောက်ရနဲ့ပတ်သက်လို့လဲကာဟာလူခွေးကြီးကျူးလို့ဟိုတရားလို့ဥဆောင်အောင်ကပြောပါတယ်ဒါတော့ဘယ်လိုမှမဖြစ်တဲ့ဟာမလူလာတဲ့အားဖြင့်ပြီးကြတဲ့အော်တိုဘလာ 17
ရက်နေ့မှာလဲပမောမြို့နဲ့စင်ပူမြို့နဲ့ကွယ်ခေါင်းမေးရွာဘက်မှာကရင်ဦးတပ်မှာရှစ်တန်းရင်းကားနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ် တိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြေးဝါးသားတွေကလည်းစစ်ဘေးလွတ်ရတောတောင်ဘက်ကိုတိမ်းချောင်ခဲ့ကြရပါတယ်။အော်တိုဘာလ19ရက်နေ့ကပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်စောအောင်ဆန်းစုကြည်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးစစ်ဘေးကြောင့်နေရာဆုတ်ခွာဆိုက်ပြေးသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးတော့ထောက်ပံ့ငွေနဲ့ပစ္စည်းတွေပေးအပ်ခဲ့ပါတ
Saudi Arabia ကသတင်းတောက် Jamal Khashoggi အသက်ခံမှုနဲ့ပတ်သက်ပြီးတော့အများသိအောင်ချက်ချင်းစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကတောင်းဆိုလိုက်ပါတယ်။တူရကီနိုင်ငံမှာရှိတဲ့ကောင်စစ်ဝင်ရုံးအတွင်းမှာသတင်းတောက် Khashoggi အသက်ခံလိုက်ရတဲ့အကြောင်း Saudi အစိုးရကဝန်ခံခဲ့တာကြောင့် Saudi အစိုးရကိုလူတက်ခွင့် license မပေးကြဘဲဆက်ပြီးတော့ PR တွေပေးကြဖို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကလည်းတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုယ်စောဝင်လည်းဆက်ပြောပါလိမ့်မယ်။
ဒီနေ့လာနေကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်း sorry သတင်းတောင်ဂျမာခါရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့သဘောထားကိုအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကအခုလိုပြောကြားခဲ့တာ
ပါ The Secretary General stresses the need for a prompt
ဒီနေ့ခါရှိုဂီအသက်ခံမှုနဲ့ပတ်သက်လို့မဆိုင်မတွစစ်ဆက်သေးကြစွာနဲ့ပွင့်လင်းမြင်သာမှုရှိစွာစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုအတွင်းမှုချုပ်ကအလေးပေးပြောဆိုထားပါတယ
်သတင်းတောင်ခါရှိုဂီကိုဥပဒေပေါင်းကျော်လွန်ပြီးအခုလိုတက်ဖြတ်တဲ့ကိစ္စအတွက်ကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးဆောင်ရွက်ပေးဖို့ CPJ သတင်းတော်များကာကွယ်ဆောင်ရွက်ရေးအဖွဲ့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့နဲ့ RSF နယ်စည်းမခြားသတင်းတော်များအဖွဲ့တို့ကအောက်တိုဘာ18ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်တောင်းဆိုလိုက်ကြပါတယ်။သတင်းတော်ခါရှိုဂီအသက်ခံလိုက်ရတဲ့အကြောင်း Sorry အစိုးရကဝန်ခံပြောဆိုထားပြီးဖြစ်တာကြောင့် Sorry အစိုးရကိုလူတက်ခွင့် license မပေးကြဖို့နဲ့နိုင်ငံတကာကဖိအားပေးမှုတွေဆက်လက်လှုပ်ဆောင်ကြဖို့အတွက်လဲအော်တိုဝါလာ20ရက်နေ့ရက်စွဲနဲ့ RSF အဖွဲ့ကကြေညာချက်ထုတ်တောင်းဆိုပါတယ် Sorry သတင်းတောက်တွေအသက်ခံရမှုနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေအတွက် Sorry အစိုးရအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိရမယ်လို့လဲ RSF ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကလည်းဒီသတင်းတောက်အသက်ခံရမှုမှာအင်ရှိဇန်မင်းသားပါဝင်ပတ်သက်တယ်ဆိုတဲ့အထောက်အထားအခုချိန်ထိမတွေ့ရသေးကြောင်းတင်းငွေလေးက The Washington Post သတင်းစာနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်သမ္မတထရမ့်ရဲ့တမန်လဲဖြစ်မူဝါဒရေးဟာအကြီးတန်းအကြံပေးလဲဖြစ်တဲ့ဂျယ်ရက်ကူရှနဲကတော့သတင်းတော့ခါရှိုဂီဘလို့တည်ဆုံးသွားတယ်ဆိုတာအတိအကျသိနိုင်ဖို့အချက်အလက်ရှာဖွေတဲ့အစ်စ်မှာပဲရှိနေသေးကြောင်း CNN ရုပ်သံသတင်းဌာနကိုပြောကြားခဲ့ပါတယ်အချက်အလက်တွေအပြည့်စုံရရှိနိုင်ရေးအတွက်နေရာစုံကနေစုဆောင်းနေကြောင်းအဲ့ဒီနောက်မှာမှအမေရိကန်ဘက်ကဘလို့တုံ့ပြန်မယ်ဆိုတာကိုသမ္မတထရမ့်နဲ့နိုင်ငံသားရေးဝန်ကြီးမိုက်ကွန်ပေယိုတို့ကဆုံးဖြတ်ကြမှာဖြစ်ကြောင်းပြောပါတယ်ဂျယ်ရက်ကူရှနဲဟာSorry အင်ရှိဇာမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပုံကိုရေးအရင်းနှီးသူလည်းဖြစ်ပါတယ်တူရကီသမ္မတရီဆက်တယက်အာရဝန်ကတော့တင်းနှောက်ခါရှိုဂီတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးဖြစ်ကြောင်းဂုံစင်ကိုဖော်ထုတ်မယ်လို့တင်းနှလာနေကလွတ်တော်ကိုပြောတဲ့မင်းကွန်အတွင်းအခိုင်အမာထက်သွင်းပြောဆိုသွားခဲ့ပါတယ် EU ကလည်းတင်းနှောက်အသက်ခံရတဲ့ကိစ္စအတွက်အထူးစိုးရိမ်မကင်းဖြစ်ရကြောင်းပြောကြားလိုက်ပြီးဂျာမနီ၊ဗြိတိန်နဲ့ပြင်သစ်သုံးနိုင်ငံကလည်းတင်းနှောက်တည်ဆုံးမှုနဲ့ဆိုင်တဲ့အချက်အလက်တွေထပ်မံထုတ်ပြန်ပေးဖို့တောင်းဆိုလိုက်ပါတယ် Sorry နိုင်ငံသားဝန်ကြီးAdel El Jubei ကတော့တရင်နောက်ခါရှိုဂီအသက်ခံရမှုဟာကြီးမားတဲ့မှားယွင်းမှုကြီးဖြစ်ပြီးမတမာသူတွေရဲ့တပ်ဖြတ်ခြင်းခံလိုက်ရတာလို့တင်းငွေတွေက Fox သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားခံယူထားတဲ့ Sorry တရင်နောက်ခါရှိုဂီအသက်ခံရမှုဟာအင်ရှိဇာမင်းသားနဲ့ပတ်သက်ဆက်နွယ်ခြင်းမရှိကြောင်းလည်းဝန်ကြီး Adel El Jubei ကပြောပါတယ်။ Istanbul မြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးမှာရိုက်ကူးထားတဲ့ CCTV မှတ်တမ်းတွေအရတရင်နောက်ဂျမောခါရှိုဂီနဲ့ပုံစံတူဝတ်စုံကိုဝတ်ဆင်ထားတဲ့ Sorry ထောင်လိုက်တူကအောက်တိုဘာ2ရက်နေ့မှာကောင်စစ်ဘုံယုံနဲ့ကထွက်သွားခဲ့ပါတယ်။ဒါကိုကြည်ချင်းအဖြစ်တရင်နောက်ခါရှိုဂီကိုလုတ်ကြံတပ်ဖြတ်ဖို့ Sorry အစိုးရဘက်ကကြိုတင်ပြင်ဆင်ခဲ့ပြီးသူတကယ်မသေးပဲကောင်စစ်ဘုံယုံနဲ့ကထွက်သွားတယ်ဆိုတာကိုပြနိုင်ဖို့အတွက်ပါကြိုတင်စီစဉ်ခဲ့တယ်လို့ယူဆနေကြတာပါ။ Anthony Billingsley ဟာ Australia နိုင်ငံ New South Wales တက္ကသိုလ်ကအရှိလေပိုင်းဒေတာနိုင်ငံရေးနဲ့နိုင်ငံတကာဥပဒေရေးရာဌာနကအကြီးတန်းနီးပြဆရာတူပါသူက sorry အစိုးရရဲ့အဓိကရည်ရွယ်ချက်ဟာအင်ရှိဇာမင်းသားကိုအကာအကွယ်ပေးဖို့အတွက်ဖြစ်တယ်လို့ပြောပါတယ
် This whole process is to try and find some way of producing a vaguely plausible
သူပြောတာကတော့ sorry အစိုးရကလှုပ်ဆောင်မှုအားလုံးဟာအင်ရှိဇာမင်းသားဒီကိစ္စမှာလုံးဝပါဝင်ပတ်သက်ခြင်းမရှိဘူးဆိုတော့မရေရာတဲ့အကြောင်းပြချက်ပြနိုင်ဖို့အတွက်လုပ်နေကြတာပါလို့ပြောတာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနာနိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိရှိနိုင်ပါတယ်ခင်ဗျာ
။ဆက်မရှင်လာညပါခင်ဗျာ VOA American တာမြန်မာပိုင်းက2018ခုအောက်တိုဘာလ23ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေလိုင်းမီတာ32 40 48အပြင်လိုင်းလက်မီတာ190 kHz 1595ကနေတိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA Facebook စာမျက်နှာကလည်းအချိန်နဲ့အပြင်းညီဖန်ယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ရမယ်ထဲမှာဆိုရင
် For the land and the free
Overnight San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again
အဲ့ဒါကတော့အသားရောင်ခွဲခြားမှုကိုဆန့်ကျင်တဲ့အမေရိကန်ကလူမဲအားကစားသမားတွေရဲ့လှုပ်ရှားမှုတွေအကြောင်းသုတဆုံးတဲ့အမေရိကန်တခွင်အစည်းအဝေးမှာမကြခင်ကြားပါလိမ့်မယ်အပတ်စဉ်စီးပွားရေးကဏ္ဍလည်းလာအောင်ပါအမေရိကန် EDM အသုံးနှုတ်တဲ့ကမ္ဘာသတင်းတွေမှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းစာတွေမလာခင်လော့စင်မှာဩစတြေးလျနိုင်ငံကသတင်းတပုတ်ကိုကြားမှာပါဩစတြေးလျနိုင်ငံခရီးရန်ဖျားเจ้าတွေစာတင်เจ้าတွေနဲ့လူလူအခြေပြုအဖွဲ့အစည်းတွေမှာကလေးသူငယ်တွေပေါ်မှာလိမ်မိုင်းဆိုင်ရာစော်ကားမှုတွေရှိခဲ့တာကိုနိုင်ငံရဲ့ကိုယ်စားဩစတြေးလျရဲ့ဝန်ကြီးချုပ်ကနိုင်ငံကိုတောင်းပန်လိုက်ပါတယ်။၅နှစ်ကြာဆုံးသစ်စေမှုတွေပြုလုပ်ခဲ့ပြီးတော့အခုလိုမျိုးဆိုးဝါးတဲ့ဖြစ်ရပ်တွေကိုတွေ့ရှိခဲ့တာကြောင့်စော်ကားခံရသူတွေကိုဝန်ကြီးချုပ်ကနေတောင်းပန်ခဲ့တာပါ။စစ်တင်မျိုးကနေ VOA သတင်းတော့ Phil Marcel သတင်းပေးပို့ထားတာကိုဒေါ်လာအတန်းပြောပြပါလိမ့်မယ်
။ဩစတြေးလျနိုင်ငံရဲ့တမိုင်းဖြစ်ရပ်တွေမှာရှက်ဖွယ်အကောင်ဆုံးဂန္ဓာတွေနဲ့တစ်ခုဖြစ်တဲ့ကလေးသူငယ်တွေပေါ်လိမ်မိုင်းဆိုင်ရာစော်ကားမှုတွေသူနိုင်ငံကိုစားဝီဂျီဂျိုစကော့မော်ရဆန်ကစော်ကားခံခဲ့ရသူတွေကိုခုလိုတောင်းပန်လိုက်တာဖြစ်ပါတယ်။ဩစတြေးလျရဲ့အစီအမံဆုံးတော်ဝင်ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကနေမိဘမဲ့ကလေးရေဟာတွေခရီးရန်ဖျားချောင်းတွေစာတင်ချောင်းတွေနဲ့တခြားလူမှုအခြေပြုဌာနတွေမှာဆယ်စုနှစ်ပေါင်းများစွာကြာအောင်ပဲကလေးပေါင်းတောင်းနေချီလိမ်ပိုင်းဆိုင်ရာစော်ကားခံခဲ့ကြရတာကိုတွေ့ခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံတွေခြေကွက်ပေါ်ရဖြစ်ရဆိုကြီးလို့ဝန်ကြီးချုပ်မော်ရဆန်ကလွှတ်တော်မှာတင်းလာနေကပြောခဲ့ပါတယ်
။ Silence voices muffled cries in the darkness
unacknowledged အတမတ်တွေရတာတွေချိန်ပြီးငိုကြွေးမှုတွေလူမသိအောင်မျက်ရည်ကျရတာတွေထုတ်မပြောရတဲ့နာကျင်တဲ့ဝေဒနာခံစားမှုတွေစိတ်တော့ကယောက်ျားသူတွေရဲ့ထုတ်မပြောရတဲ့အတနာခံမှုတွေအပြစ်မဲ့တဲ့ကလေးတွေအပေါ်စဉ်းစားလို့မရနိုင်တဲ့ညာတာမှုကင်းမဲ့တာတွေကနေ့ဩစတြေးလျနိုင်ငံဟာဒီယွန်ရှာမုန်တီးပွဲရာစိတ်တုံလို့ခြောက်ခြားမှုကြီးကိုရင်ဆိုင်နေရတာဖြစ်ပါတယ
်။လိမ်မိုက်ဆိုင်ရာစော်ကားခံခဲ့ရတဲ့ဒဏ်နဲ့အသက်ရှင်နေထိုင်ခဲ့ကြသူတွေဟာဩစတြေးလျရဲ့စူးရရဲ့တရားဝင်တောင်းပန်ချက်ကိုကြိုဆိုလိုက်ပြီးမြင်သူတို့ခံစားရတဲ့ဒဏ်ရာတန်ချက်တွေပြောက်ကွင်းရာကုစားနိုင်ဖို့ပြမှုကိုဖုံးကွယ်ဖို့ကြိုးစားသူတွေကိုအေးအေးယူနိုင်မဲ့ဥပဒေတွေပြောင်းလဲပြဋ္ဌာန်းပေးဖို့နဲ့နှိမ့်နာကြေးပေးနိုင်ဖို့အခက်အခဲကြံ့ကြတဲ့စနစ်တွေကိုပြောင်းဖို့တင်ပြခဲ့ကြပါတယ်။ငယ်စဉ်ကလေးဘွားကလိမ်ပိုင်းဆိုင်ရာစော်ကားခံခဲ့ကြရသူတွေနေနဲ့နှိမ့်နာကြေးအမေရိကန်ဒေါ်လာ36,000တိခံစားနိုင်ခွင့်ရှိပေမဲ့ရော်ကျင်းဝေးတောင်းခံရမှာအချိန်သိပ်ကြတာတွေ့ရပါတယ်။ဒါ့အပြင်နိုင်ငံမှာဒီအကြောင်းနှိုးကြားမှုရရှိစေဖို့ကြားလိုက်တစ်ခုဖွင့်လို့ဖို့လေဝင်းကြီးချုပ်ကခရီးပေးခဲ့ပါလေအဲ့ဒီကြားလိုက်တွေမှာကလေးတွေရဲ့စော်ကားခံရတဲ့အကြောင်းတွေကိုအမှတ်တရဖော်ပြမှာဖြစ်ပါလေ၅နှစ်ကြာကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုအပြီးအမှုပေါင်း2500ကိုဩစတြေးလျအာဏာပိုင်တွေထံလွှဲပြောင်းအနှံပေးခဲ့ပြီးအခုဖမ်းဆီးအရေးယူမှုတွေစတင်ပြုလုပ်နေပြီဖြစ်ပါလေရှင
်အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေတဲ့ဒီမြန်မာပြည်ဆိုင်ရာအကြောင်းအရာတွေကတချို့ကိုကောက်ထုတ်ပြီးတော့မူရင်းအပုံပြကျွန်တော်နဲ့မအင်ဂျင်နိုင်တင်ပြပါမှာခင်ဗျာမြန်မာစီးပွားရေးဟာဒီတိုင်းဆက်ပြီးတော့ရက်တီသွားဖို့မလွယ်တော့ဘူးဆိုတဲ့အကြောင်းပီတာဂျန်ဆန်ဂျေးသားတဲ့ဆောင်းပါးကို Asia Times သတင်းမှာအောက်တိုဘာလ22ရက်နေ့ကဖော်ပြထားပါတယ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားစုအလက်ထက်မှာမြန်မာပြည်ကြီးပွားတိုးတက်နိုင်မယ့်မျှော်လင့်ချက်အစ်စ်တွေတိတိတသာပျောက်ကွယ်နေပါတယ်နိုင်ငံပြည်နယ်အတွင်းကပြည်ပကငွေကြေးဖောင်းပွားမှုနဲ့ရေကြီးမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းကကျဆင်းလာနေတဲ့အကြောင်းကမ္ဘာ့ဘဏ်ကဖော်ပြပါတယ်2018-19 ဘဏ္ဍာရေးနှစ်အတွင်း 6.2% ကနေ 6.2% အထိကျဆင်းခဲ့တယ်လို့ဆိုပါတယ် နိုင်ငံသားတွေရဲ့ယင်းနှစ်မြောက်နံမှုကလည်းအခြေအနေမကောင်းပါဘူးပြီးခဲ့တဲ့နှစ်ကဒီအချိန်လောက်မှာဒေါ်လာ3ဘီလီယံရှိခဲ့ပေမဲ့ဒီနှစ်မှာတော့
1.5%ကမှကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှုဖိလစ်ရယ်ဆမ်ကပြောပါတယ်အခုဆိုရင်မြန်မာနိုင်ငံမှာလာပြီးတော့စီးပွားရေးယင်းနှစ်မြောက်နံမှုလှုပ်ဆောင်မှုတွေဥရောပမှာလှုပ်လို့မရနိုင်တော့ဘူးလို့လည်းသူကဆိုပါတယ်မြန်မာနိုင်ငံကိုစီးပွားရေးအရရယူတန်ခတ်မှုအသစ်တွေလှုပ်ဆောင်မှုဥရောပဘက်ကစဉ်းစားနေပါပြီဒါပေမဲ့လည်းလက်ရှိမြန်မာစီးပွားရေးအခြေအနေတွေကနေတိုးတက်မှုတွေရှိလာအောင်NLD အစ Hengenya komuni degale, tikanama, jinni nunan, jinni jaraba. Termele suaga lesse midaga go to macaupe, pinibare. Midaga turesuraga, nanga ye ya, sonzare, kesale pibare. Together, demanding a luye, tonze yaga nulaupe, lesse go, yanidaba. Nanga jinni nunamuri, redugu lulu ya au, a suabaga pandida de shia so mele. Lamen a tonna se giant, jimpa me yuka buema, NLD nanji shibam lasuragaro, miyemiya pinibarelu. Peter Jensen yet Samago, Asia Times Mapopia Tavare.
Nimanga, NDA Shire, Gonsare, delete down, Joyelli Yetare Samago, Duregi Chesai, E. E. Drema, Autobala Sakunianiga Popia Tavare. Nimanga Ma, Detaining and Sanya, that met Pit Dowing Yugabure, Vicky Bumeha, Digare Setimbalarunga, Yango Yuma, Yeta Lankubo, Yesau Nido, Yeta Bogani, Gondrin, Lantriago, Kangayavare. Gondre Sadriha, Tumyana Shiga, Tabi, Tuyan Lamangu, La Singeraba, Nemadima, Goya Sare, Le Taga, Yazunine Chigi, Shila Gevare, Landau Daima, Goya San Shivare, Gondre Regale, Nia Nama, Shini Dadaba, Jamai Tanaga, Selectau, Gonsa Rarigu, Satin Jau, Seyone, Aza Yonima, Meloya Subi, Ubri, Tok, Damne, Tabi Mele, Di Leta, Titi Tata, Yoja, Duaram, Duyabau, Yango Mandaline Tangiga Pidu Seung Jirima Kadrin Kinsa Pide Dubanga Nisin Kwanatang Jo Shibare Kadrin Kinsa the Mariga Gongo Nit Dodom Yamya Swebi Sala Geta Duriba Gonsarago Piapu Siyong Yara Dodo Kakere Lu Dodom Yamyaga Gonga Sendila and the Majibu Lule Tini Jare Lu Pidu Jamaye Uzi Tanaye Nyonjaye Mu Diao Pide Doctor Jokan Ganga Pyobare Gonsaraha Jama Ye to NDA Gide Surago Pidu Amya Dabo Paula on Lopuga a ye chizon be Lule Suare. PHF Lokore Soyam Hote Puesit Kuga Go and Ye Jong Amyati on Losaunivare, Druga Gonsa Dure Dimka, Gonsite down to Reguba, Pinya Pini Jaraba, Nyamanangama, Gonsite down to Bang Tongdan Shivare, Gonsa Dure Myara Jao, Gonse Gwama, Amyan Nyare Gonsa. The chartine Sato Saibu Sio Muriga Melue La Bulule Joyeli Samagu E Drima Popia Tavarish.
Ajapa Lumu Pueduwe, Luru Chibu Lumu Pueri, Agon Kaima Musuraha, Democracy Sunday Say Chalk Kaima Zibu, a John Yat Kule Pipari. ကြောင့်လည်းဒီမိုကရေစီအတွင်းကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆွေးနွေးပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်ဘက်ကရောဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်ရဲ့ဆက်ဆံရေးတစိတ်တစောင်းကိုလာမယ့်အင်္ဂါနေ့ည၄:၄၀စီစဉ်မှာဆွေးနွေးကြပါမယ်။ပါဝင
burmese@voanews.com ဖြစ်ပါတယ
်အခုတော့မနေ့ခင်းတိုင်းဒေါ်လာတန်တင်ဆက်ပေးနေတဲ့ American EDM အသုံးအနှုန်းတွေကိုနားဆင်ပါခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါလေစာလုံးပေါင်းက h a r d hard ကခက်တာ o f of h e a r i n g hearing ကနားကြားရတာဆိုတော့စကွိုက်ခွန်ရဲ့တိုက်ရိုက်ဒီပေကတော့ Najayara Kitabo. Di the way, idiom a devigaro shimare. Nakangong Bajayara, na nene lini dagu, yinum pura pipare. Di the way, badelu, George Groupide umago, na sinjijaya.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chino Puaga, think Namajabu, Nanine Lenire, Dajam, Chino Biojinago, Tunale Yao, or Biro Biore Lilu Tibi Yavade, Umago Narukau Nasin Chijayao.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Nakangong Bajayara. Na nene lini dagu idiom atunya pelu piomle.
Hard of hearing.
Lu piolu yavare. Eragaro, digrimine, dimpia gere, idiom atume pipare.
Guru apasen siwa ganale yopavi, eu yopata makagami manangu leshi, petare, konwe sanya, tu kunyego, majagin, yotemo shine, your chassiwa sanya, peso, yu murigua, lo salome, lala, shinilo. Myanmar Sibawai Phwin Myo Mu Ma Adhika Cha De Piba Pogon Longan Apa Win Democracy Pyu Pyin Pyaung Lae De Zon Long Go Ba Thikai Nai Ne Lo Myanmar Naingan Long San Ya Alatama Tamaka Mya Apwae Chauk Okta Umamong Ga Pyaw Ba De EU Ga Myanmar Naingan Go Sibawai Ye Ya Pai So Ye Yu Ma So Lo Shin Yin Belo Naw Sat Twe So Jo De Phit La Nai Ma Le So Lo Ne Patat Pi Lo Umamong Go Ko Zon Win Lai Sat Twe Pi Lo Sibawai Ga Na Ma Tin Sat Tha Ba De
Leshi Pandani, a Pama Chalatin, Yamanangana, a Tejo Lungani, Pipa would import a Pamanaha, American dollar, Nidataman, Nibilian, T. Shigate a chow, a Suranga Topian, a Sinziari Mapopia Tabane, a Tejo Lungaha, Yamanangana, Pipa would import a Boko Nirema, Leia, Trek, Copetin, and a being, Dutia, Yejizon Lungan, Lu, Piolo Yanemare, Iuga, Machagima, Yamanangan Bo, Siwaye, a Beso, Yumuri, Chama Pupin Sinere, Suretani, Twenty Dajau, Ailuda, Chama Lion, a Tejo Lungaha, Atinazon Lungam Chime Jow, Nemanangalu Sanya look the Mata Magamya Pwejo Ogata Umamonga Piobare. ဟိုသူတို့ပြောနေတဲ့အထက်မှာတော့တေကြတယ်ဒီဟိုပါပေါ့အထက်ချုပ်လုပ်ငန်းကတော့တေကြပေါ့ပါမယ်ဆိုတဲ့ပုံစံမျိုးဆွစ်ဇာလန်ကအခုချမှတ်လိုက်တဲ့ဟိုအရေးယူမှုအသစ်ထဲမှာလဲရေဘွားအပြင်သူကEUနဲ့အင်လိုင်းဖြစ်တယ်အထက်ချုပ်လုပ်ငန်းတွေလည်းပါမယ်လို့ပြောတယ်ဆိုတော့ဟိုEU ကချဖို့ပြင်ဆင်နေတဲ့အထက်မှာချဖို့လုပ်နေတဲ့အထက်မှာလဲဒီအထက်ချုပ်လုပ်ငန်းတွေရတော့တေကြပေါ့ပါမယ်သဘ ခု ရခိုင်ပြည်မှာ ဖြစ်နေတဲ့ အခြေအနေက နိုင်ငံတကာမှာ impact က တော်တော် ကြီးတော့ အကျိုးသက်ရောက်မှုက တော်တော် ကြီးမားနေတော့ အမေရိကန် အပါဝင် ပေါ့ နော် EU လို့ တကယ် နိုင်ငံကြီးတွေ အင်အားကြီး အုပ်စုတွေက နေ ပြီးတော့ မဖြစ်မနေ တခုခု တော့ အရေး ယူ တော့ မယ် ဆိုတဲ့ ပုံစံ မျိုး သူတို့က တာဆူနေတာ ရှိတော့ ဟို ဘလို့ ပုံစံ နဲ့ သူတို့ လုပ်တင်တယ်လဲ ဆိုတော့ ဥပမာ ပြောသလို ဟို အခြေခံ လူတန်းစား ပေါ့ နော် လက်လွတ်လက်စားတွေ တကယ် ဟို ဒီမိုကရေစီ တည်ရင် ပြောင်းလဲ လုပ်ငန်းတွေ ကို မထိခိုက်စေတဲ့ နည်း နဲ့ ဘလို့ ပုံစံ နဲ့ များ သူတို့ အရေး ယူ လို့ ရမလဲ တခြား နည်းလမ်း ရှိသေးသလား
တခြား နည်းလမ်း ရှိကြတဲ့ ဆိုင် လူ လက်ရှိ တိုင်းတွေ လည်း နည်း ရမယ် နော် ဒါဆိုတော့ ကိုဖီ အန်နာနေ ပြည့်ချတယ်လေ ကိုဖီ အန်နာနေ ပြည့်တယ် US ကိုရ ယူ အကောင်လာ ရတာ အဲ့ဒီတိုင်းလဲ ဒီ အစိုးရနဲ့ UNHCR နဲ့ UNDP ကျွန်တော်လက်မှတ်ပေးတဲ့ဝါဒင်းကိုဒီလောကအောင်လုပ်ကြရတယ်။ဒီကိုရည်တယ်လို့လည်းလူတိုင်းကပြောကြမှာပါ။ဒါနဲ့ဒီရပိုင်းနဲ့လူချော့ထောင်ပေါင်းလာတယ်ဆိုတော့ဒါလည်းမြင်ရတယ်ရရတယ်။အဲ့တော့ဒီဟာကရေးကြတဲ့လူတွေကလည်းကျွန်တော်ပြန်ကြည့်မယ်ဆိုရင်ကျွန်တော်ခိုင်းနေမှာလည်းရမှာရှိတော့မှာအော်ဒီရှာတဲ့နယ်လူကဘယ်လိုလုပ်လဲ။ဘလောက်ကြီးများလဲဆိုတော့ကွန်ပရီတစ်ပြီးတော့အကြည့်ကြ
ကတော့တူတာဆုံးလင်အမေရိကန်တခွင်စီစဉ်ကိုကြားမှာပါလွန်ခဲ့တဲ့နှစ်90ကအိုလံပစ်အားကစားဆုပေးပွဲမှာဘလက်ပါဝါဆလုတ်ဆိုပြီးတော့လက်သီးဆုပ်စန်တန်လေးပြုဆန္ဒပြခဲ့တဲ့လူမဲအားကစားသမားနှစ်ဦးနဲ့အခုခေတ်အမေရိကန်ဖုတ်ဘောအားကစားသမားတချို့ဒူးထောက်ပြီးတော့ဆန္ဒပြခဲ့တဲ့အကြောင်းအခုတစ်ပတ်တူတာဆုံးလင်အမေရိကန်စခွင့်မှာကိုအောင်ပြောပြပါလိမ့်မယ်
အာဖရိကန်အမေရိကန်အိုလံပစ်အားကစားသမားနှစ်ဦးဟာအမေရိကန်ပြည်အောင်စုမှာလူမျိုးရေးအရာခွဲခြားဆက်ဆံမှုတွေရှိနေသေးတယ်ဆိုတာကိုပြသတဲ့အနေနဲ့လက်သီးကိုစုပ်လေထဲမှာဆန်တဲ့ပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြတာအခုဆိုရင်အနှစ်50ရှိသွားပါပြီ1968ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းစုပေးပွဲမှာအဲ့ဒီလိုဆန္ဒပြခဲ့ကြတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးပါမယ်
Carlos, as usual, bursts out of the blocks. Tommy Smith running pretty well so far. And in lane two, Bombook is strong on the outside. It's Edwin Roberts. It's John Carlos right now.
1968 ခုနှစ်အော်တိုဘာလ16ရက်နေ့ကအမေရိကန်အိုလံပစ်အပြေးသမား Tommy Smith နဲ့ John Carlos တို့ဟာစုပေးပွဲအစီအစဉ်အတွင်းလက်သီးကိုစုပ်လေထဲဆန်တန်းပြီးတော့အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားဖိနှိပ်မှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမေရိကန်သမိုင်းမှာလူလူချင်းပေါ်ဆူဆူရွရွကွဲခြားဆက်ဆံတဲ့အချိန်ကာလအတွင်းမက္ကဆီကိုစီးတီးမှာကျင်းပတဲ့အိုလံပစ်ပြိုင်ပွဲမှာစမစ်နဲ့ကာလစ်တို့ဆန္ဒပြခဲ့ကြတာပါဟာဝတ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ကဒေါက်တာမိုက်ကယ်ဖောင်ထရိုင်ကနိုင်ငံရေးအရာရှုပ်ထွေးမှုတွေရှိနေကြတာကိုအခုလိုထောက်ပြပါရစေ
It was occurring at a time in which there's a great deal of tension and a great deal of uncertainty about
လူမျိုးတိုင်းဝိုင်းကြတင်းမာမှုတွေအချိန်တက်နေချိန်ဖြစ်တယ်လို့မာတင်လူသက်ကင်းနဲ့ဘော်ဘီကနေဂျီတို့လှုပ်ကြံခံရတာကြောင့်အခြေအနေရှုပ်ထွေးနေချိန်မှာဒီအခြေအနေတွေငြိမ်သက်သွားအောင်ဘယ်လိုလုပ်ရမှန်းမသိလဲဖြစ်နေကြတဲ့အချိန်မှာဆန္ဒထုတ်ဖော်ခဲ့ကြတာပ
ါရွှေတိုက်စိတ်စုရခဲ့တဲ့စမစ်ဟာမီတာ200အပြေးတိုင်ဝင်းမှာကမ္ဘာစံကြီးချိုးနိုင်ခဲ့သူပါကာလစ်ကတော့ခြေတစိတ်ရခဲ့ပါတယ်ဆုလက်ခံရယူချိန်မှာသူတို့နှစ်ဦးဟာအမေရိကန်ပြည်ထောင်စုကဆင်းရဲမွဲတည်မှုကိုမီးမောင်းထိုးပြတဲ့အနေနဲ့ခြေဗလာနဲ့နေခဲ့ပါတယ်နိုင်ငံတော်တချင်းကိုတီးမုတ်ချိန်မှာတော့ခေါင်းကုန်ပြီးလက်သီးကိုစုပ်လေထဲဆန်တန်းခဲ့ကြပါတယ်ဒါဟာသူတို့နှစ်ဦးရဲ့တတ်တည်နဲ့ရဲရင်မှုကိုပြသတဲ့လုပ်ရဖြစ်တယ်လို့အမေရိကန်တက္ကသိုလ်ကလူမျိုးရေးမီဒီယာနဲ့ဆက်ဆံရေးပေါမော့ခရှာရီဝီလျံစ်ကပြောပါတယ်
So to have these two young black men take this moment that
သူမဲလူငယ်နှစ်ဦးကအခုလိုဆန္ဒပြလိုက်တဲ့တဲ့တင်ဟာကဘာတလွားအခြေတွင်ပြောစရာတွေဖြစ်သွားခဲ့ပါတယ်အထူးသဖြင့်အမေရိကမှာလူမဲတွေလွတ်မြောက်ရေးအတွက်အလွန်အရေးကြီးပုံကိုအဲ့ဒီလိုလုံရတဲ့မိမောင်းထိုးပြခဲ့တာကပြောစရာပိုဖြစ်ခဲ့တာပါ
1968ခုနှစ်စူပေးပွဲပြီးမှာတော့အမေရိကန်အိုလံပစ်အသင်းကနေသူတို့နှစ်ဦးကိုထုတ်ပစ်ခဲ့ပါတယ်။အဲ့ဒီနောက်တော့စမစ်နဲ့ကာလစ်တို့ဟာအသက်အန္တရာယ်ကိုတောင်မှချင်းချောက်ခံခဲ့ရပါတယ်။ဒါပေမဲ့လည်းမကြသေးခင်ကဝါရှင်တန် DC မှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာတော့သူတို့ကိုသူရဲကောင်းအဖြစ်ချီးမြှောက်ခဲ့ပါတယ်။အိုလံပစ်အားကစားသမားတစ်ဦးဖြစ်ခဲ့တဲ့ Tommy Smith ကတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်မှုအရေးကြီးပုံကိုအခုလိုပြောပါတယ
်။ Free expressionsmust be a continuous sound my people
ပညာရေးပေါ်အောင်စိုက်လှုပ်ဆောင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုရဲ့အတန်ကိုဆက်လက်တည်ဆောက်ရပါလိမ့်မယ်မကျော်လွှမ်းနိုင်တဲ့အခက်အခဲဆိုတာမရှိပါဘူးဘလောက်ပဲခက်ခဲဆက်ပြီးကျော်လွှမ်းရပါလိမ့်မယ
်အိုလံပစ်ဆုကြီးမြင့်ပွဲအခမ်းအနားတွင်တန်ခွဲဆန္ဒထုတ်ဖော်ခဲ့တဲ့အထိမ်းအမှတ်နှင်း50ပြည့်တဲ့အနေနဲ့ဒီလွန်ခဲ့တဲ့စက်တင်ဘာလကကာလို့စာမက္ကဆီကိုစီးတီးမြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြခဲ့ပါတယ
် Doing the right thing is not an easy thing to do for me or anyone else
ကျွန်တော်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူးလွန်ခဲ့တဲ့နှစ်90ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီနှစ်90ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူ
းအမေရိကန်ပြည်အောင်စုမှာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖျက်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့ထိဒီဆိုးရွားတဲ့မူဝါဒတွေအပေါ်စန့်ကျင်တိုက်ဖျက်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်အားကစားပွဲတွေမစခင်နိုင်ငံတော်တချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့ကန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်း Found Try ကပြောပါတယ
် Right now in 2018 50 years old there are still
နေ့90ကြာခု2018ခုနှစ်ထိအရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်အဲဒီနေ့90ကအဖြစ်ပြက်ဟာအခုချိန်ထိကိုတန်ဖိုးမှုရှိတယ်ဆိုတာကိုပြသနေတာပါ
တရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဂမိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါတယ်
We see that when athletes do stand up and step up.
အားသာသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြောင်းစနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Garros တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒုထောက်ဆန္ဒထုတ်ဖော်ခဲ့သူအမေရိကန်ဖုတ်ဘောအားကစားသမားကေပါနစ်တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်အာဏာရလာခြင်းအတွင်းလူမျိုးရေးခွဲခြားမှုတွေပိုပြင်းထန်လာတဲ့ဆိုပြီးလူမဲအမေရိကန်ဖုတ်ဘောအားကစားသမားတချို့ဟာကစားပွဲမဆမီနိုင်ငံတော်တချင်းတီဆိုစဉ်မှာဒုထောက်ဆန္ဒပြခဲ့ကြပါတယ်အဲ့လိုဆန္ဒပြသူတွေထဲမှာအမေရိကန်ဖုတ်ဘောကစားသမားCalling Kaepernick le pawin mare.
For the land, hand of the free.
Overnight, San Francisco 49ers quarterback Colin Kaepernick refusing to stand during the national anthem again.
စတေမာလာအတွင်း Quinnipiac တက္ကသိုလ်ကကောက်ယူတဲ့လူလူစစ်တမ်းတွေမှာတော့ဒီလိုဒုထောက်ဆန္ဒပြတာကိုအမေရိကန်အများစုကထောက်ခံကြတယ်လို့ဆိုပါတယ်။ဒီလိုထောက်ခံတဲ့လူတွေအများစုကနေပေစုံကလူတွေဖြစ်ကြပေမဲ့မထောက်ခံသူအများစုကတော့ Republican တွေပါဒီလိုအချိန်အောက်မှာပဲမကြသေးခင်တုန်းကကမ္ဘာကျော် Nike ဖိနက်ကုမ္ပဏီကြီးက Kaepernick ပုံနဲ့ကြော်ညာထုတ်လိုက်တဲ့အပေါ်အားပေးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားအကြီးအကျယ်မကြေမနက်ဖြစ်ခဲ့ကြပါတယ်။သမ္မတ Donald Trump ကတော့အဲ့လိုဒုထောက်ဆန္ဒပြသူတွေကို Football ဘောလုံးအဖွဲ့ချုပ်အနေနဲ့အပြစ်ပေးအရေးယူဖို့တောင်းဆိုပါတယ်ဒါအပြင် Nike ရဲ့ဆုံးဖြတ်ချက်ဟာမတင်တော်ဘူးလို့ Fox သတင်းဌာနကပြောကြားသလို Nike အနေနဲ့ဘာရီများစဉ်းစားနေပါလိမ့်လို့လည်း Twitter မှာရေးသားခဲ့ပါတယ်။ Amy Ross ကတော့ Nike ရဲ့ယက်တီချက်ကိုထောက်ခံသူဟာ
It's a good message to sell seekers to those of us who are leaning
အခုလိုယက်တီပြသလိုက်တာဟာကန့်ကွက်ဆန္ဒပြတာကိုထောက်ခံအားပေးကြသူတွေအတွက်တော့ဖနက်ပို့ပြီးဝယ်ယူအားပေးချင်တဲ့သတင်းမျိုးဖြစ်ပါတယ်။အခုဆိုရင် New Balance ဖနက်တဲ့ Nike ဖနက်ကိုပဲဝယ်ဖို့ဆရာထက်တန်နေပါတယ်
။အတောင်ရောင်ခွဲခြားမှုလူမျိုးရေးခွဲခြားမှုတွေကိုမီးမောင်းထိုးပြတဲ့အနေနဲ့အခုလိုမျိုးအားကစားပြိုင်ပွဲအတွင်းဒူးထောက်ပြီးတော့ဆန္ဒပြတဲ့ Kaepernick ကို Nike ကုမ္ပဏီရဲ့ကြော်ညာမှာထည့်သွင်းအသုံးပြုမှာကိုကန့်ကွက်သူတွေကဒီ Nike ဖနက်တွေကိုမီးရှို့တဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာတင်တယ်လို့ထောက်ခံသူတွေကလည်းတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ရမှာအတူယက်တီပြတဲ့ Nike ကုမ္ပဏီကိုချီးကျူးဂုဏ်ပြုကြပါတယ်ခင်ဗျာ
ဒုတာဆောင်လေးအမေရိကန်ထခွင်စီစဉ်ကိုနားဆင်ကြရပါခင်ဗျာအခုတော့ Nike နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုစော်ဝင်းလိုင်ကြီးညာပါလိမ့်မယ
်ပြင်းအားအဆင့်၅ရှိတဲ့ဟာရီကိန်းမိုနိုင်ဝီလာဟာပစိဖိတ်သမုဒ္ဒရာထဲကနေမက္ကဆီကိုကမ်းရိုးတန်းစီကိုဥတီရွေ့ရှားနေပြီးလေတိုင်လုံးဟာတနာယီကို162မိုင်လုံးရှိတယ်လို့ NHC အမေရိကန်အမျိုးသားဟာရီကိန်းစင်တာကပြောပါတယ်Sorry တဲ့တော့ဂျမောခရှိုဂီတည်ဆုံမှုကိုစုံစမ်းစစ်ဆင်နေတဲ့တူရကီအရာရှိတွေနဲ့တွေ့ဆုံဖို့အမေရိကန်က CIA ဗဟိုထောင်လိုင်းရေးဌာနညွှန်ကြားရေးမှူးဂျီနာဟတ်စ်ဘက်ဟာတူရကီကိုတွားရောက်မှာဖြစ်ကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ခရှိုဂီတည်ဆုံမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆင်မှုတွေမှာပါဝင်လှုပ်ဆောင်ဖို့အတွက်မစ္စဟတ်စ်ဘဲဟာတူရကီကိုတင်းလာနေကထွက်ခွာသွားပြီဖြစ်ကြောင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။တူရကီနိုင်ငံမှာအမေရိကန်ထိပ်တန်းထောက်လိုင်းအရာရှိတွေရောက်ရှိနေကြောင်းသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာပြောကြားခဲ့ပေမဲ့အသေးစိတ်တော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါ့အပြင် Sorry သတင်းတော့ဂျမောခရှိုဂီတည်ဆုံမှုနဲ့ပတ်သက်လို့ခုချိန်ထိရရှိထားတဲ့ဖြည့်ချင်းချက်တွေအပေါ်သူ့အနေနဲ့ကျေနပ်အားရမှုမရှိကြောင်းလည်းသမ္မတထရမ့်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူ့ခွင့်ရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှင်းပေါင်းမှာအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ရန်ဟီလီနဲ့မာဇူကီဒါရုစမန်တို့အသီးသီးတင်ပြကြမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အရှိမျောမူဝါဒအကောင့်ထယ်ဖော်ရေးဆိုင်ရာကလဒန်ဘက်ဆောင်စီမံကိန်းထဲမှာပါဝင်တဲ့ပလောဝနဲ့စစ်တွေစစ်ကမ်းဆိုင်ရာလက်ပတ်ရေးနဲ့ထင်းထင်းရေးလုပ်ဖို့စစ်ကမ်းတာဝန်ကံတူခန့်အရေးအတွက်အိန္ဒိယနဲ့မြန်မာနိုင်ငံအကြား MOU နားလည်မှုစာချုပ်လာကိုတင်းနှလာနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီစီမံကိန်းဟာအထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေအတွင်းအလို့အကန့်ဖန်တီးဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးကိုရည်ရွယ်လှုပ်ဆောင်တာဖြစ်ပါတယ်။ဒီနားလည်မှုစာချုပ်လာကိုအိန္ဒိယအစိုးရဘက်ကအိန္ဒိယနိုင်ငံသားရေးအတွင်းဝန် Vijay Gokhale နဲ့မြန်မာအစိုးရဘက်ကတည်ယူပို့ဆောင်ရေးနဲ့လက်မှတ်စစ်တွေဝန်ကြီးဌာနအမြန်အတွင်းဝန်ဦးဝင်းခန့်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်တင်ပြခဲ့တာပါခင်ဗျာအခုမနေ့အစီအစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နဲ့ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့
Keith Holmes ဖြစ်ပါတယ် UAE ရဲ့မနက်ခင်းမြန်မာဘာသာစီစဉ်တဲ့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းမီတာ32 40 48နဲ့လိုင်းမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကြော်အောင်လေပါခင်ဗျာ
This program has come to you from the Voice of America, Washington.